ဂျမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်ကဥရောပသမဂ္ဂခေါင်းဆောင်တွေအနေနဲ့ဥရောပသမဂ္ဂရဲ့ဖွဲ့စည်းပုံအခြေခံဥပဒေတရားအတည်ပြုနိုင်ရေးအတွက်အချိန်စရားတစ်ခုထားဖို့သဘောတူညီချက်မရဘူးဆိုရင်သမိုင်းတွင်ပဲမအောင်မြင်နိုင်ပါမှုတစ်ခုဖြစ်လာလိမ့်မယ်လို့ဥရောပခေါင်းဆောင်တွေကိုသတိပေးပါတယ်ဥရောပသမဂ္ဂဖွဲ့စည်းတဲ့250ပြည့်အထိမ်းအမှတ်အခမ်းအနားဘာလင်မြို့မှာကျင်းပနေစဉ်မစ္စမာကဲလ်ကအခုလိုပြောတာပါဥရောပသမဂ္ဂရဲ့250ပြည့်အခမ်းအနားကိုအဓိကအဖြစ်ဂျာမနီနိုင်ငံမှာကျင်းပသလိုပဲအခြားဥရောပမြို့တွေဖြစ်တဲ့ Rome လို့ Brazil နဲ့ Budapest မြို့တွေမှာလည်းကျင်းပပါတယ် Stephen Boss ကဒီကြောင့်နဲ့ပတ်သက်လို့သတင်းပေးပို့ထားတာကိုဦးရောင်ကတင်ပြပေးပါမယ်
အဲ့ဒါကတော့ EU ရဲ့သင်္ကေတသေးသွားအဖြစ်အသုံးပြုနေတဲ့ Beethoven ရဲ့အမှတ်ကို Symphony တီးလုံးဖြစ်ပါတယ်။ဂျာမန်မြို့တော်ဘာလင်မှာဥရောပသမဂ္ဂဝင်28နိုင်ငံကခေါင်းဆောင်များစုဝေးကြပြီးလွန်ခဲ့တဲ့အနှစ်90ဒုတိယကမ္ဘာစစ်ကြီးအပြီးရောမမြို့မှာဥရောပခေါင်းဆောင်တွေရောမစာချုပ်လက်မှတ်ရေးထိုးခဲ့ကြပုံအဲ့ဒီကနေ EU ဥရောပသမဂ္ဂဖွဲ့စည်းရေးစီဥတွေ့ခဲ့ပုံကိုကောင်းဆောင်များပြန်လည်သတိရကြပါတယ်။အခုဒီပွဲကိုဘာလင်မှာလုပ်ရတာကတော့ဂျာမနီဟာ EU ရဲ့အလှည့်ကျဥက္ကဋ္ဌဖြစ်နေလို့ပါ။ဘာလင်ဟာ1990ပြည့်နှစ်ဂျာမန်နှစ်ပြည်တော်ပေါင်းစည်းချိန်အထိဥရောပနှစ်ပိုင်းကွဲနေတဲ့သင်္ကေတဖြစ်နေတာရဲ့ဂျာမန်ဝန်ကြီးချုပ်အန်ဂယ်လာမက်ကဲလ်ကလည်းပဲအဲ့ဒီချိန်ကအရှိဂျာမနီဖြစ်နေတဲ့ဒီအရက်မှာဝေးဖွားခဲ့တာရဲ့ကြောင့်ဒီပွဲကိုဘာလင်မှာလုပ်ရတာကိုကြည်နူးတယ်လို့ဆိုပါတယ်။EU ဖွဲ့စည်းပုံအပေါ်သဘောထားနှစ်ပိုင်းကွဲနေတဲ့အတွက်ဝန်ထမ်းကြောင့်2005ခုနှစ်လူမှုစန္ဒခံယူပွဲမှာနယ်သာလန်နဲ့ပြင်သစ်နိုင်ငံတို့ကတောက်ပွက်မဲပေးခဲ့ကြလို့ဖွဲ့စည်းပုံအတီမဖြစ်နိုင်ခဲ့တာအခုအတီဖြစ်သွားရေးအတွက်တွန်းအားပေးသွားမယ်လို့ဝန်ကြီးချုပ်မာကယ်ကဂျာမန်ဘာသာစကားနဲ့ပြောဆိုပါတယ
် Ich setze mich dafür ein dass am Ende der deutschen Ratspräsidentschaft fast ein Fahrplan verabschiedet
wird. ဆွမ်းကုံမှာဖွဲ့စည်းပုံအပေါ်သဘောတူကြဖို့ရောင်းရင်း EU ခေါင်းဆောင်များအားတိုက်တွန်းကြောင်းဒါဟာ EU ရဲ့အကျိုးသက်သက်မဟုတ်ဘဲဥရောပသမဂ္ဂဝင်တနိုင်ငံချင်းရဲ့အကျိုးစီးပွားဥရောပတိုက်သားတိုင်းရဲ့အကျိုးစီးပွားဖြစ်တယ်။အဲ့ဒါလို့ဖွဲ့စည်းပုံသဘောတူအောင်မလုပ်ဆောင်နိုင်ကြဘူးဆိုရင်တော့တပိုင်းဝင်ကြဆုံးပုကြီးဖြစ်သွားလိမ့်မယ်လို့ပြောသွားတာပါကမ္ဘာစီးပွားရေးမှာအဓိကအခန်းကပါဝင်တဲ့လူအခွင့်ရေးကိုကာကွယ်လှုံ့ဆော်နေတဲ့အချိန်မျိုးမှာဥရောပသမဂ္ဂမှာဖွဲ့စည်းပုံလိုအပ်တယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကထောက်ပြပါတယ်။ရောမစာချုပ်ကိုပြောင်းချောင်းသတိရကြပြီး EU ရဲ့အနာဂတ်ကိုမျှော်မှန်းရင်ဥရောပခေါင်းဆောင်တွေကဘာလင်ကျင်းပစရန်ကိုလက်မှတ်ရေးထိုးကြပါလေ။ကမ္ဘာပြဿနာများကိုငြိမ်းချစွာဖြေရှင်းသွားမယ်စစ်ကြောင့်အကြမ်းဖက်မှုကြောင့်စူပူမှုကြောင့်လူသားတွေစားကောင်မဖြစ်သင့်ဘူးစသဖြင့်ဘာလင်ကျင်းပစရန်ထဲမှာပေါ်ပြထားပါတယ်။ EU ဖွဲ့စည်းပုံစိစဆွေးနွေးရေးမှာဒီဘာလင်ကျင်းပစရန်အရေးကြီးပုံကိုလည်းပဲဥရောပပါလီမန်ဥက္ကဋ္ဌ Hans Gert Pottering က
The text says what we have to do in the future and the text commits ourselves to
ဒီစရန်ကိုအနာဂတ်အတွက်အသုံးပြုသွားရမယ်။2009ခုဇွန်လဥရောပရွေးကောက်ပွဲမတိုင်ခင် EU ပြန်လည်ပြုပြင်ရေးအတွက်မိမိတို့အဆုံးချသွားရမယ်။တချို့နိုင်ငံတွေကဖွဲ့စည်းပုံပါစကလုံးတချို့ကိုပြဿနာတက်နေကြတယ်။မိမိနဲ့ဥရောပပါတီမန်ကတော့နှစ်သက်တယ်။ဘာပဲဖြစ်ဖြစ်အနှစ်သာရအပေါ်သဘောတူညီရရေးသည်သာအလွန်အရေးကြီးတယ်လို့ပြောဆိုသွားကြပါခင်ဗျာ။